NLD ရုံးချုပ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားအလုံးရင်းနဲ့ဝိုင်းထားပြီးဗဟိုကော်မတီဝင်တချို့ကိုအာဏာပိုင်တွေရှာဖွေခဲ့ကြတာပါဒါပေမဲ့လည်းသူတို့ရှာတယ်လို့ဆိုတဲ့ NLD ပါတီဗဟိုကော်မတီဝင်တွေကိုမတွေ့တာကြောင့်ဝိုင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေနာယီပိုင်းအကြမှာပြန်ရုပ်သိမ်းသွားတယ်လို့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းက VOA ကိုပြောပါတယ်
ဒီတော့ခုကတော့သူတို့ဒေသအောက်ဆက်ကုန်းလို့ရှာပဲစပ်ပြီးစားသွင်းသွားပြီရက်ဆက်သွားတော့ဘူးအဲ့ဒီလုပ်နေတယ်ဟိုဒီကူရည်ရည်ကကုန်းလုံးပြန်ကျောင်းရောက်ခဏဆက်သွားတော့မယ်နော်ဒီလိုလေးလည်းဒီမှာရှိရဲဟိုဆက်ဆက်ရတယ်ပြန်ဆက်သွားတော့မယ်နော
်အဲ့ဒီတော့
လည်းလေဒီကိတော့မရှာဘူးလူပဲရှာတယ
်ဟော
ဥပ္ပောက်ကြီးလေးနဲ့ဒေါက်တာမေဘူးကြီးကရှာတာနော်ဒီနေ့နဲ့ဒီကွဲအောင်တစ်ခါကလည်းဒီကွဲလည်းအေးအေးနဲ့ဆုတ်သွားလို့ရအောင်ဒီလုပ်နေတယ်ဗျာနော
်ဒီကနေ့နေ့လေဘိုင်းကဆလို့ဗဟန်းရွှေကုံတိုင်းလမ်းပေါ်မှာရှိနေတဲ့ NLD ရုံးချုပ်ကိုတက်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်100နီးပါးကကားအသွာလာတွေပိတ်ပြီးအလုံးရင်းနဲ့ဝိုင်းခဲ့တာဖြစ်ပါတယ်။ပါတီဝင်တဒါစင်ကျော်လောက်ရှိနေတဲ့ဌာနချုပ်ရုံးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းထားတဲ့အစောပိုင်းကအခြေအနေကိုလည်းဌာနချုပ်မှာရှိနေတဲ့ဥပမျိုးသိန်းကပြန်ပြောပြပါတယ်
။ရုံးချုပ်ကိုဌာနချုပ်ကိုဝိုင်းထားတာကတော့စစ်တပ်ကလည်းရဲဝိုင်းထားတယ်ဒီပါဝင်တရားလို့ရှိတယ်ဒီနေ့တော့ဆက်ကောရေပါဒီမှာဘယ်ရီယာတွေကားရတယ်နော်လမ်းဟိုဘက်တက်ဟိုဘက်တက်ဖြစ်ဆက်နော်ဒီကြီးကတော့ဟိုဘက်ဆက်ပြီးတော့နေရှိတယ်ဒီကြီးကလမ်းတွေလည်းရောက်နေပြီအဓိကကျင်းကတော့ဒါကဖွင့်ဆိုင်နေတယ်ဒါဖွင့်ဆိုင်နေတော့ဖွင့်လို့ပြေးဘူးဖွင့်လို့ပြေးနေတယ်ဒီနေ့ရေပိုင်းကပဲဒီမှာလာပြီးတော့ဝင်ရှိသွားတယ်ရှိပြီပေါ့နော်ရှိရမဖြစ်လဲမဖြစ်ထားနေတယ်ဒီဖွင့်ထားတယ်ဟိုပုံမှန်တော့မတားသေးဘူးအဲ့ဒါကြီးပြေးကြလိုက်တာခါကျတော့သူရဲ့မြေကြီးတယ်နော်ပုံရောက်လို့ပါတယ်နော်သူတို့ပြန်ပြီးတော့သူတို့ကတော့ပြန်ပြီးတော့ဟိုအစည်းအဝေးဆိုင်တော့
လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့အချိန်မှာပဲထောင်ကနန်းရှိတဲ့ NLD ပါတီထောက်ခံသူတွေစုဝေးရောက်လာပြီးဆန္ဒပြခဲ့ကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ညဘက်ကလည်း NLD ပါတီရုံးချုပ်ကိုစစ်တပ်ကဝင်ရောက်ရှာဖွေဓာရီလုပ်ခဲ့ပါတယ်တပ်မတော်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်အပါအဝင်အစိုးရနဲ့ NLD ပါတီထိပ်ပိုင်းကောင်းဆောင်တချို့ကိုဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာလည်းအစိုးရအဖွဲ့ဝင်တွေ၊ရွေးကောက်ပွဲကော်မရှင်အရာရှိတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေရှိခဲ့တယ်လို့နောက်ထပ်ဖမ်းဆီးဖို့အာဏာပိုင်တွေကြိုးပမ်းနေတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွတ်ဖို့နဲ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေသူတွေကိုနောက်ထပ်ဖမ်းဆီးနေတာတွေနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုထားပါတယ်ရှင်။